တန်းနဲ့ချီတဲ့မြန်မာနိုင်ငံသားတွေကိုအကူအညီပေးဖို့ဒီနေ့အတွက်အမေရိကန်ဒေါ်လာတန်း100ကျော်လိုအပ်တဲ့အကြောင်းဒီပမာဏဟာပြီးခဲ့တဲ့နှစ်ကလည်း20ပုံများပြီးမြန်မာနိုင်ငံအတွက်တောင်းဆိုတဲ့အများဆုံးပမာဏဖြစ်တဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ UNOCHA ကပြောပါတယ်။2024ခုနှစ်မြန်မာနိုင်ငံလူသားချင်းစာနာမှုအကူအညီပေးနိုင်ဖို့အမေရိကန်ဒေါ်လာ100ဆချောက်တန်းလိုအပ်နေပါတယ်ဆိုပြီးကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ OCHA ရဲ့ပြောခွင့်ရရန်စလကပြောပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတနည်းအတွင်း တနည်းချီတဲ့ပြည်သူတွေအသက်အန္တရာယ်နဲ့ရင်ဆိုင်နေရပြီးမကြုံစဘူးတဲ့လူမှုဘေးဒုက္ခအကျတဲကိုရင်ဆိုင်နေရတဲ့အကြောင်းအိုးချရဲ့ဇန်နဝါရီလ30ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲစစ်တပ်ကအာဏာရယူထားတဲ့တနည်းအတွင်းမြန်မာနိုင်ငံမှာလူ1000ကျော်လောက်အသက်ခံခဲ့ရပြီးအဲ့ဒီသူတွေထဲမှာအကျဉ်းထောင်အတွင်းနှိပ်စက်ညှဉ်းပန်းခံရလို့သေဆုံးသူ200လော Melo, OACH, Pioy Sogun Shitu, Ravina Shamda Saniga, Maniga, Geneva Machimba, Derenda, Silimwama, Pioso Bare, Seneca and Tibore, Duente, Sone, Yedra Guro, a TPJ, Mabena, Nejao, Shamda Saniga, Piovare. နှစ်ထောင်နှစ်ဆက်တခုနှစ်ဖေဖော်ဝါရီလတရနေ့နောက်ပိုင်းမြန်မာနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံရသူ 1,500 ကဆက်ပြီးထိန်းသိမ်းခံထားရဆဲဖြစ်တယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ OACHR ကပြောဆိုပါတယ်ခင်ဗျာ